ကျေးဒီလိုပါရှင်ဒီရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်မူဆန်နဲ့ကောက်ခိုင်မြို့နယ်တွေမှာဖြစ်နေတယ်ပေါ့နော်တိုက်ပွဲတွေကြောင်းဒီတရုတ်နိုင်ငံဘက်ကပေါ့နော်ထွက်ပြေးတိမ်းရှောင်နေတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့အိုဆီယာတို့ဘာသတင်းတွေများကြားလဲလို့ပါရှင်
ဒီကသတင်းပို့တာလောဆယ်မရှိသေးဘူးပေါ့နော်ကျွန်တော်နဲ့တရုတ်နဲ့ဟိုစကားပြောဖို့တော့ရှိတယ်တရုတ်ဘက်ကတော့ဒီချွာလေးတွေပြဆွေးနွေးရင်ဆွေးနွေးလာတဲ့အနေအထားရှိရပေါ့နော်ကျွန်တော်နိုင်ငံရေးဝန်ကြီးဌာနနဲ့သူတွေကကွယ်ရေးပေါ့ဟိုဘက်ကလည်းနိုင်ငံရေးနဲ့ကွယ်ရေးပေါ့လေဆွေးနွေးတဲ့အချိန်မှာတော့ဒီနေဆက်ဒီသားချောင်းမှာချစ်ပေါ်တိုးတက်မှုနဲ့ပါတယ်ဆိုတော့ဒါလေးလည်းသူတို့ဘက်ကထည့်ပြီးတော့ဆွေးနွေးလာနိုင်တဲ့အနေအထားရှိလို့မှတ်သားလို့ရပါတယ်တွေ့တာတော့မနေ့ဖြန်ပေါ့နော်နေပြည်တော်မှာပါအဲ့တော့အကုန်လုံးကျွန်တော်စီစဉ်ထားတဲ့အတိုင်းဆိုတော့မနေ့ဖြန်နေပြည်တော်မှာတွေ့ဖို့ရှိပါတယ
်ဟိုဘက်ကရောဘသူတွေကိုအဓိကဆရာတို့ဖိတ်ထားလဲဒီဘက်ကရောဝင်ကြီးအနေနဲ့ရောတက်ဖို့ရှိမလားဘလို့အနေထားတွေရှိမလဲဆရာ
2 plus 2လို့ခေါ်တဲ့နှစ်ပေါင်းနှစ်ပေါ့နော်ဂျန်ဒီယာရဲ့သဘောတဘာဝကတော့ကိုယ့်ဘက်ဒီဘက်ကနေပြီးတော့မှဒီနိုင်ငံကြီးနဲ့ကာကွယ်ရေးဝင်ကြီးဌာနကဒုတိယဝင်ကြီးအဆင့်ဦးဆောင်တဲ့အဖွဲ့တွေတစ်ဖက်တွေ့တဲ့သဘောပါအ
ဲ့ဒါဆိုတော့ဒေါင်ဆန်းစုကြည်အနေနဲ့တော့မပနိုင်ဘူးပေါ့နော်မနေ့ပြန်တွေ့ဆ
ုံးပါပါတော့ဒါကနည်းနည်းလေးပို့ပြီးတော့မှလက်တွေ့ပိုင်ဆိုင်တဲ့ကိစ္စလေးတွေပါမယ်သဘောဆိုတော့ဒါဒီအဆင့်ကတော့များသဖြင့်ကျွန်တော်ဒုတိယဝင်ကြီးဦးဆောင်တဲ့အဆင့်ပါပဲခင်ဗျဟုတ်ကဲ့
အခုပေါ်တော့ဒီဟိုတရုတ်အစိုးရဘက်ကလည်းတိုက်ပွဲတွေကြောင်းမြန်မာနိုင်ငံဘက်ကပေါ့နော်လူဦးရေ 3,000 လောက်ကိုစောင့်ရှောက်ထားတယ်ဆိုတဲ့သတင်းတွေလည်းထောက်ပြန်တာမျိုးကြားရတယ်ဒါပေမဲ့ပေါ့နော်ဟိုမူဆယ်တို့ကိုက်ခိုင်တို့ကဒေသခံတွေပြောတဲ့အပြောအယဆိုရင်ဒီတရုတ်နိုင်ငံဘက်ကပေါ့နော်တိုက်ပွဲတွေကြောင်းတွားရောက်တိမ်းရှောင်နေတဲ့လူ 4,000 ကျော်လောက်ရှိတယ်ဆိုပြီးတော့လည်းပြောတော့လေဆရာတို့ကဒီအနေအထားတွေဘာများသိထားတာများရှိလဲလို့ပါရှင
်ဒီကဏ္ဍပမာဏကတော့တရုတ်နဲ့ကျွန်တော်ပြောတဲ့အခါမှာလည်းအကျိုးအရင်တစ်ခေါက်သေးကထွက်ပြေးတိမ်းရှောင်တဲ့လူတွေရှိတယ်ဘာညာပြောတော့ပေါ့လေအဲ့တော့ဒီကဏ္ဍနှစ်ခုကိုများနေနေရောသလားတော့မသိဘူးပေါ့နော်အဲ့တော့အရင်ကလည်းအလားတူကိစ္စဖြစ်ခုတယ်အဲ့ကူလေချို့တွေစပြန်လာတယ်ချို့တွေကျန်တယ်ဆိုပြီးအဲ့လိုတရုတ်ဘက်ကသူတို့စောင့်ရှောက်ထားတဲ့နေထားရှိတဲ့ပညာပြောမှုပါတယ်ဆိုတော့အဲ့တော့အတိအကျပြောဖို့တော့ခက်တယ်ခင်ဗျဘယ်ကဏ္ဍကိုပြောနေလဲဆိုတော့နည်းနည်းလေးအတိအကျပြောဖို့ခက်ပါတယ်ခင်ဗျ
အခုပေါ့နော်လက်တလောဒီတိုက်ပွဲတွေမငြိမ်သက်ခင်မှာဒေသခံတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့ဒီမြန်မာနိုင်ငံဘက်ကရောဘလို့လူလာချက်တွေရှိလဲဒီတရုတ်ဘက်ကပေါ့နော်ဘလို့တောင်းဆိုဖို့တွေပါတယ်များရှိအောင်မလဲရှင
်အဲငြိမ်းချမ်းသာအတူရှင်တွဲနေထိုင်ရေးသူ့ဘက်ကိုယ့်ဘက်ကိုမကြိုးကြော်ရေးသူ့ရဲ့ပြည်တွင်းကိုယ့်ပြည်တွင်းကိုရောမဆက်ဖက်ရေးကိုယ့်အင်ဂျင်နဲ့တဲ့ငံဘဝရရှိပါတဲ့လီလက်လက်နက်ကန်ဖွဲ့စည်းတွေကိုကမိမိတို့ရဲ့ဒေသမြေမြေတွင်းမှာဒါဆိုရှင်လက်မခံထားရဆိုတဲ့ယက်တီကျက်တွေပုံမှန်ရှိပါတယ်ဒီယက်တီကျက်တွေကိုဆိုထက်ပြီးတော့မှထက်လောင်းဒီလူဆော့ကန်တော့ဘဝထားဝဲကျွန်တော်မှားကြမှာပါခင်ဗျ
နော်လက်ရှိတိုက်ပွဲတွေအကြောင်းဒီဟိုတရုတ်ဘက်ကိုရောက်နေတဲ့ဒေသခံတွေကိုပေါ့နော်လက်တလောတိုက်ပွဲဖြစ်နေတဲ့ဟိုကာလအတွင်းမှာဒါနေထိုင်ခွင့်ပေးရေးဘာရေးနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးသွားဖို့တွေများရှိမလားရှင
်အဲ့ဒါကလည်းမနေ့ကဆွေးနွေးဘက်မှာတရုတ်ဘက်ကနေသူတို့ဒီချာပြောလာတဲ့ခါမှာကျွန်တော်လည်းနော်ဒါဆွေးနွေးတဲ့အခါနှစ်ဖက်ပေါ့ဝန်ကြီးဌာနတစ်ခုတည်းနဲ့မကပါဘူးကျွန်တော်တို့ဆိုလို့ရှိရင်ဒီနိုင်ငံသားကြီးတို့ကာကွယ်ရေးဆိုအပြင်ကိုတို့တရုတ်ဘက်ကဆိုလို့ရှိရင်ပြည်တွင်းလုံခြုံရေးနေတဲ့ပါလာမယ်ဆိုတော့ကျွန်တော်တို့ဘက်ကလည်းအလားတူတို့နဲ့ဆင်တဲ့ဒီဖွဲ့စည်းတွေဝန်ကြီးဌာနတွေပါမယ်ပေါ့လေအဲ့ဒီခါကျတော့အကုန်လုံးစုံစုံညီညီတော့ချပြဆွေးနွေးသွားမယ်အနေထားပါခင်ဗျအဲ့တော့ကျွန်တော်တို့ကမနေ့ကဘာဆွေးနွေးမယ်ဘာဒီရှိမယ်ဆိုတာကိုတော့လောလောဆယ်အနေထားမှာတော့ပြောဖို့ခက်ပါတယ်သို့တော့သိကြတဲ့တစ်ချက်ကတော့နေဆက်ဒေသတစ်လျှောက်မှာတည်ငြိမ်ရေးအေးချမ်းရေးပေါ့နော်တရားမဝင်တဲ့ဖြစ်သန်းသွားလာမှုတွေဒီထုတ်ရှားမှုတွေအားလုံးချုပ်ငင်းဆိုတဲ့ဟာအချက်ကိုဥတည်ပြီးဆွေးနွေးသွားမှာပါ
။ဆရာကြီးအခုလိုအချိန်ပေးဖြည့်ပေးရတော့ RF ရကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့ပါခင်ဗျ။ဟုတ်ကဲ့ပါ။ဟုတ်ကဲ့